ပြည်ဦးလွင်နဲ့နောင်ချိုမြို့တွေမှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့၃ဖွဲ့ရဲ့ပူးပေါင်းတိုက်ခိုက်မှုတွေအတွင်းထိခိုက်ပျက်စီးမှုတွေနဲ့လုံခြုံရေးအခြေအနေကြောင့်ကုန်သွယ်ရေးလမ်းကြောင်းတွေရပ်ဆိုင်းနေတယ်လို့ခရီးသည်တွေလည်းတောင်းတင်နေကြပါတယ်။စောက်လုပ်ရေးဝန်ကြီးဌာနကတော့ပျက်စီးသွားတဲ့အဓိကတံတားကိုရပ်ပိုင်းအတွင်းပြန်စောက်ဖို့ကတိပေးထားပါတယ်။မြန်မာအစိုးရကတော့ဒီတိုက်ခိုက်မှုတွေကြောင့်ငြိမ်းချမ်းရေးအလားအလာတွေကိုထိခိုက်လာနိုင်တယ်လို့ဒီကနေ့ပဲသတိပေးလိုက်ပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်။
ဟုတ်ကဲ့မန္တလေးတိုင်းဒေသကြီးပြည်ဦးလွင်နဲ့ရှမ်းပြည်နယ်နောင်ချိုမြို့နယ်အတွင်းကိုကြာသာပတေးနေ့ကတရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့တွေကတိုက်ခိုက်ချိန်မှာကုတ်တွင်းတရမိုင်းခွဲဖျက်ဆီးခံခဲ့ရတဲ့အတွက်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းကြောင်းရပ်ဆိုင်းသွားခဲ့တယ်လို့ခီးသွွားတွေလည်းအသွားအလာပြတ်တောက်ခဲ့တာပါဒါပေမဲ့လည်းစောက်လို့ရေးဝင်ကြီးဌာနကတော့၅ရက်အတွင်းမှာနှစ်လမ်းသွားဘေးလီတရကိုတိစောက်သွားမှာဖြစ်ကြောင်းထုတ်ပြန်ကြေညာခဲ့ပါတယ်ဒီကနေ့နေခင်းမှာဂုတ်တွင်းတရားကိုရှမ်းပြည်နယ်ဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ကလာရောက်စစ်ဆေးခဲ့ပြီးလက်ရှိအခြေအနေကိုနောင်ချိုမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမြင့်စွေကအခုလိုပြောပါတယ်
။ဒီနေ့ကမနေ့ပိုင်းကျွန်တော်တို့အဲဒီဂုတ်တွင်းနယ်ကိုသွားတယ်ပေါ့နော်။ရှမ်းပြည်နယ်ဝန်ကြီးနဲ့ဒီနေ့နေ့လယ်ပိုင်းကျဝန်ကြီးချုပ်လာတယ်။အလုံးသွားစစ်ဆေးတော့မိုင်းကလောလောဆယ်ကတော့ထောင်ထားတဲ့အနေလုံးတော့ရပြီပေါ့။ဟိုတရားကိုထောင်နေမိုင်းကြီးမကွဲတဲ့မိုင်းပေါ့နော်။ကျန်တာဆက်ပြီးတော့ရှာရအောင်ပါပေါ့ဒီနေ့တနာ ਈ ဝဲနှစ်နာရီတိအောင်ရတဲ့တင်ပေါ့တရားဆောင်မှာတော့သူတို့၅ရက်လောက်ကြာလိမ့်မယ်ပေါ့ဟိုသူတို့ပြောပေါ့လीနော်အဲ့ဒီတရားပေါ်ကိုအပေါ်ကနေပြီးတော့တန်ပြားထူထူနှစ်ထပ်ခံပါပေါ့နှစ်ထပ်ခံပြီးတော့သူကကားတငင်မောင်းရအောင်သူတို့ဒီ၅ရက်အတွင်းပြီးအောင်လုပ်မယ်ကိုငါးကြီးတည်းကတော့မောင်းလို့မရလေးဘူးပေါ့လीနော်ဒီနေ့နေအားလုံးအချင်းကြီးကတော့ကောင်းတော့ပါ
မနေ့တုန်းကတိုက်ခိုက်မှုအတွင်းမှာတမ်ရော်ကအရာရှိစစ်သည်9ဦးကြာဆုံးပြီး2ဦးဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ဝင်3ဦးကြာဆုံး2ဦးဒဏ်ရာရပြီးတေဆုံးသူအရက်သား3ဦးဒဏ်ရာရသူ10ဦးစုစုပေါင်းတေဆုံးသူ15ဦးနဲ့ဒဏ်ရာရသူ13ဦးရှိခဲ့ကြောင်းလည်းနိုင်ငံတော်တမရာယုံပြောရေးဆိုခွင့်ရှိသူဦးစော်ထေးကဒီကနေ့နေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်တမ်ဘရောဒရင်းမန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့တိုက်ခိုက်မှုတွေကြုံနေရတဲ့နယ်မြေကနောက်ဆုံးအခြေအနေတွေကိုအခုလိုပြောပါတယ
်ကျွန်တော်ဆက်ပြီးတော့နယ်မြေနဲ့ပတ်သက်ပြီးလုံခြုံရေးဆက်လက်ဆောင်ရွက်နေတဲ့ဆီကဒီနေ့ထူးတဲ့ဆီတော့မရှိပါဘူ
းမူဆယ်နန်းခန့်နယ်စပ်ကုံသွေးဇုံကတာဝန်ရှိသူတဦးကတော့ဒီလ15ရက်နေ့တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်မှာတရုတ်မြန်မာနယ်စပ်ကုံသွေးရေးဟာလုံးဝရပ်ဆိုင်းသွားကြောင်းပြောပါတယ်
ကျသွားတော့ပေါ့ကျသွားဘာလို့ဒီတလမရှိတာဟုတ်တော့ရှင်ပါလေဒါကအတက်ကောအရှင်အောင်အိမ်မှာဟိုပါဖြစ်သွားတော့ဘလော့ဖြစ်သွားတော့လားလေရှင်းတဲ့ကောင်တက်တဲ့ကလည်းဘယ်တော့မှတက်လို့မရတော့ဘူးလေ
မူဆယ်မျိုးကကုန်စီတိုင်းပိုင်ရှင်တူဦးကတော့သူတို့အခက်ခဲကိုအခုလိုပြောပါတယ
်လက်တလို့အနေထားဆိုရင်တော့ကျွန်တော်တို့ဒီအပေါ်ကုန်ပစ္စည်းတွေပေါ့ကုန်ငယ်တွေရဲ့သူတို့ဟိုသာဝယ်ထားတဲ့ပစ္စည်းတွေကကျွန်တော်ကိုယ်တော်နေမှာအကုန်ပိတ်နေတာပေါ့ကွာကားတွေကကားလမ်းကြောင်းမဆင်းလို့မရတော့အဲအဲ့ဒါတော့ရှိတယ်ပေါ့အရုပ်ပစ္စည်းပေါ့ဟုတ်ကဲ့ပေါ့မန္တလေးဘက်ကတက်တဲ့ဟာကလည်းဟိုလက်မရလို့သေးဘူးကိုတက်လို့မရသေးဘူးဗန်းကကုန်တွင်းတားတော့အတီးကမင်းဖြစ်နေတော့လေတက်တဲ့ကားလည်းတက်လို့မရအောင်ဆင်းတဲ့ကားလည်းဆင်းလို့မရအောင်လောလောဆယ်တော့ပိတ်နေတယ
်ကားလန်းတွေပိတ်ဆို့နေချိန်မှာပဲမန္တလေးလာရှုမီယထအသွာလာဟာလည်းဒီကနေ့ကစတင်ပြီးရပ်ဆိုင်ထားကြောင်းနဲ့ဘယ်နှစ်ပြန်ထွက်မယ်ဆိုတာမသိသေးကြောင်းမန္တလေးဘူရာယုံကတာဝန်ကျဝန်ထမ်းတဦးကပြောပါတယ
်ထွက်ဖို့ဒီနေ့လည်းမနဲ့လည်းမထွက်ဘူးရှင့်ဟိုဘက်မှာအချိန်နေသိမ့်မကောင်းသေးလို့ပါအဲ့ဒါမသိသေးဘူးရှင့်မနေ့ကမှပြန်မေးပါဦ
းမန္တလေးလာရှုယထာပြန်ထွက်မဲ့နေ့ရက်ကိုမေးမြန်းနိုင်ဖို့မန္တလေးရုံပိုင်ကျုံးနဲ့မီယထာတိုင်းရုံးကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒီလ15ရက်နေ့တိုက်ခိုက်မှုဖြစ်ပွားချိန်မှာတီဘောမြို့ကိုနိုင်ငံခြားသားခီးတဲ့50လောက်ရောက်ရှိနေခဲ့ပါတယ်လက်တလုံးမှာတော့ကားနဲ့ယထာအသွာလာတွေရပ်ဆိုင်နေတာကြောင့်လာရှုကတဆင့်လေချောင်းနဲ့ခေါ်ယူဖို့ပြင်ဆင်နေကြောင်းမြမခီးသွွားလုပ်ငန်းရှင်များအသင်းမန္တလေးဇုံဥက္ကဋ္ဌဦးမျိုးရီကပြောပါတယ
်သူတို့ဒီအယောက်50လောက်ရှိပါတယ်နိုင်ငံသားလေကားလမ်းလည်းပိတ်ထားတယ်ယထာလည်းမထွက်ဘူးဆိုတော့သူတို့ကဗန်လေးနဲ့ရန်ကုန်ကိုပြန်ရမှာဘာလို့ဆိုတော့သူတို့ရဲ့ flight condition တွေကဘန်ကောက်ရှိမယ်စသဖြင့်ပေါ့နော်အဲ့လိုနေရှိနေတယ်ဆိုတဲ့အခါကျကျွန်တော်တို့ကလာရှုကနေပြီးတော့အဲကံဘောဇာနဲ့ flight နဲ့မန္တလေးနဲ့ရန်ကုန်ကိုပြန်ထွက်ဖို့ကျွန်တော်တို့စီစဉ်ထားပြီးပါမနေ့ဖန်ရည
်နိုင်ငံတော်တမရာယုံပြောရေးဆိုခွင့်ရှိသူဦးစော်ထေးကတော့မနေ့တုန်းကတိုက်ခိုက်မှုကိုအကြမ်းဖက်လို့ရဖြစ်သတ်မှတ်ကြောင်းဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တယ်လို့ဒီလို့ရဟာငြိမ်းချမ်းရေးကြိုးပမ်းမှုတွေကိုထိခိုက်စေကြောင်းလည်းအခုလိုပြောပါတယ
်ဒီလိုမျိုးအကြမ်းဖက်လို့ရတဲ့လုံတာကငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုကြီးကြီးမားမားထိခိုက်စေတယ်အဲ့တော့နှုတ်ဦးနှစ်ဖက်ငြိမ်းချမ်းရေးကိုတကယ်လိုလားတဲ့ဆန္ဒပေါ့နော်နောက်တစ်ခုကဒီလိုမျိုး ဆွေးနွေးပွဲတွေကျင်းပစဉ်ကာလကိုကျွန်တော်တို့အများဆုံးကျင်းမပြုဘဲနဲ့စိတ်ရင်းစိတ်နာပံနဲ့စပွဲပွားမှာကျွန်တော်တို့များများဆန်းဆန်းဆွေးနွေးတာကအကောင်းဆုံးဖြစ်မယ်။ဒီဟာကိုလည်းကျွန်တော်တို့သက်ဆိုင်တဲ့ခေါင်းဆောင်တွေအားလုံးကိုလည်းကျွန်တော်တို့အနေနဲ့တိုက်တွန်းချင်ပါတယ်။
ကျမ်းမော်ဘက်ကတော့တိုက်ခိုက်မှုတွေမကြုံရခင်တရက်အလိုမှာတစ်ဖက်သက်ပြစ်ခတ်ရစဲရေးကြေညာထားတာကိုငင်းချမ်းရေးအတွက်ထိထိရောက်ရောက်အသုံးချဖို့တိုက်တွန်းခဲ့တာပါ။ ဒါပေမဲ့လည်းမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဘက်ကတော့သူတို့နယ်မြေတွေမှာစစ်တပ်ကထိုးစစ်ဆင်နေတာကြောင့်လက်တုံ့ပြန်တာဖြစ်ကြောင်းပြောဆိုထားကြပါတယ်ခင်ဗျာ။